ရုရှားရဲ့ရုပ်ချော်တက်ခတ်မှုကြောင့်ယူကရိန်းကထွက်ပြေးလာသူတွေနဲ့ယူကရိန်းနိုင်ငံသားတွေတသိန်းလောက်ကိုအမေရိကန်ပြည်ထောင်စုကလက်ခံသွားမယ်အကြောင်းသမ္မတအင်ပီရိုကကြေညာပေးနေမှာပဲကြေညာလိုက်ပါတယ်။ယူကရိန်းမှာရုရှားကျူးကျော်စစ်ကြောင့်ဒုက္ခရောက်ရသူတွေအတွက်လူသားချင်းစံနှံမှုအကူအညီပေးမယ်ဒေါ်လာတန်တထောင်တန်မိုးရှိတဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်လက်ခံသွားမှာဖြစ်ကြောင်းအင်ပီရိုဝက်ဘ်ဆိုက်မှာထုတ်ပြန်လိုက်တဲ့ကြေညာချက်မှာဖော်ပြထားတာပါ။ယူကရိန်းအများစုဟာကော့စာတီနဲ့နီးစပ်တဲ့ဥရောပမှာနေထိုင်ဖို့ဆုံးဖြတ်လိုက်မယ်လို့မျှော်လင့်ထားပေမဲ့အမေရိကန်ကိုလာမဲ့သူတွေကိုလည်းဒုက္ခတွေကိုလက်ခံတဲ့အစီအစဉ်နဲ့တခြားတရားဝင်နီးလန်းနေရကျေစုသွားမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။အမေရိကန်မှာဆွေမျိုးသားချင်းရှိတဲ့သူတွေအတွက်အစီအစဉ်တွေတိုးချက်နိုင်ဖို့နီးလန်းတွေရှာဖွေသွားမယ်လို့လည်းပြောဆိုခဲ့ပါတယ်။အမေရိကန်ဆိုရရဲ့ကြေညာချက်ကိုဒုက္ခတွေအရေးဆောင်ရွက်နေသူတွေကျေစုလက်ချက်ပေမဲ့ဒုက္ခတွေကိုစစ်စစ်လက်ခံရမှာလက်ရှိဆောင်ရွက်နေတဲ့နှုံးတဲ့ပိုပြီးမြန်ဆန်အောင်လုံလည်စွာရှိမရှိဆိုတာကိုလည်းမေးဖို့ထုတ်ပြန်ရပါတယ်ခင်ဗျာ။